ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာရှိနေစေပုံမှန်144ညမထွက်ရအမိန်ကိုနယ်မြေလုံခြုံရေးအရာနောက်ထပ်2လထပ်တိုးမယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်ပလောဝမြို့နယ်ထဲမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲတွေဆက်ရှိနေတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
ချင်းပြည်နယ်ပလောဝမြို့နယ်မှာည6နာရီကနေမနက်6နာရီထိအပြင်မထွက်ရနဲ့လူငါးဦးထက်ပိုပြီးစုမနေရဆိုတဲ့ပုံမှန်တစ်လေးလေးအမိန်ထုတ်ပြန်ထားတာဟာဒီလ9ရက်နေ့မှာတက်တန်းကုန်ဆုံးသွားမှာဖြစ်ပြီးဒါကနောက်ထပ်2လတက်တန်းထပ်တိုးဖို့ရှိတယ်လို့ချင်းပြည်နယ်စိုးရဖွေပြောခွင့်ရဦးစိုးထက်ကပြောပါတယ
်။တော့အစီအစဉ်ကရှိတယ်ဆရာတို့ဘာဆိုဒီကောင်ကလုံခြုံရေးအစီအစဉ်ကအခုစီစဉ်နေအေဂျင့်နဲ့တော့2လပြည့်ပြီးတဲ့အချိန်မှာနောက် extension လုပ်ဖို့တော့ကျွန်တော်တို့တေချာပတ်လုပ်မှာပါနှစ်လပဲပေါ့ဆရာနှစ်လပဲအစစ်လို့နင်းနေအေဂျန်နာနေမှာဒါကတော့ကျွန်တော်ပြန်ထိချုပ်ပြီးတော့ရက်မှာပေါ့နင်းနေကအခုချိန်ဒီအေဂျန်နာလို့ပြောလို့မရတဲ့အတွက်ဒါတော့ extension တော့သူ့ရဲ့တက်မှတ်တဲ့အတိုင်းနှစ်လနဲ့တော့ကျွန်တော်တို့ extension လုပ်သွားဖို့ရှိပါတယ်ခင
်ဗျာရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာ2019ခုနှစ်အတွင်းကဆူရတက်တဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့မနေ့ကနေ့စဉ်တရက်နေ့မှာတော့ရခိုင်ကိုကိုင်နဲ့တအောင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့မြောက်ပိုင်းမြို့နယ်မဟာမိတ်တုံးဖွဲ့ကတစ်ဖက်စနှစ်လအပြည့်ရတော့မယ်လို့ကြေညာခဲ့ပါတယ်နောက်ပိုင်းညီတော်မဟာမိတ်တုံးဖွဲ့ကအခုလိုအပြည့်ရဖို့ထုတ်ပြန်ခဲ့တာကြောင့်အရင်ကတည်းကနေမျိုးအေရှန်လာနိုင်တယ်လို့ရှင်းပြနေအစိုးရအဖွဲ့ပြောခွင့်ရဦးစိုးထက်ကပြောပါတယ
်။ဟုတ်ကဲ့ဟိုအရင်တည်းဆိုင်တော့အခုပြောရတော့အေအေကဟိုဒီနောက်ပိုင်းမဟာမိတ်တုံးဖွဲ့နဲ့အတူသူကဒီတစ်ဖက်တည်းစီဟိုနှစ်လရက်ဆဲတယ်ဆိုတဲ့အတွက်ဒါတော့အေချက်မှတင်ချက်ပေါ့ပဲ။ဒီချက်ပေါ့အေချက်မလို့ကျွန်တော်ထင်ပါတယ်။ပုံမှန်144ရတော့ဒီတိုင်းမှာ extension နှစ်လတော့လုပ်သွားဖို့တင်ချက်ပေါ့လုပ်အောင်ပါဘုရား။
ဒါပဲမယ်အခုလိုကြင်ညာတဲ့နေ့မှာပဲရတိတော်မျိုးနေတဲ့ဘူတိတော်မျိုးနေတဲ့ဖက်မှာဂျိုကြပြစ်ခတ်မှုတွေရှိတယ်လို့ရှင်းပြနေပလာဝမျိုးနေမှာလည်းတိုက်ပွဲဖြစ်ပေါ်ခဲ့ကြောင်းနဲ့ဒီပြစ်ခတ်မှုတွေအတွင်းတပ်မတော်ဖက်ကတည်ဆုံးသူတွေရှိတယ်လို့အေအေဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါဒီလိုပြစ်ခတ်တည်ဆုံးမှုတွေနဲ့ပတ်သက်ပြီးတပ်မတော်ဖက်ကတော့တစုံတရာတုံ့ပြန်တင်ပြတာမရှိသေးပါဘူးနောက်ပိုင်းညောင်မဟာမိတ်တုံးဖွဲ့ကထုတ်ပြန်တဲ့တပည့်သားပြည့်ရမယ်ဆိုတာနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ထာနယ်ရုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကအခုလိုပြောပါတယ်
အဲအဲ့အတူတူထောက်တာကျွန်တော်တို့လည်းဘာမှမဆိုင်ဘူးကျွန်တော်တို့ကလုပ်တာချီတာလို့ဒါပဲနော
်ရှင်းပြနေပလောဝမြို့နယ်မှာနိုဝင်ဘာလ9ရက်နေ့ကလေးကထုတ်ပြန်ထားတဲ့ညမထွက်ရအမင်းဟာဒီလ9ရက်နေ့မှာတက်တန်းကုန်ဆုံးသွားမှာဖြစ်ပြီးဒါကနောက်ထပ်2လတက်တန်းထပ်တိုးထုတ်ပြန်တော့ဖို့ရှိနေတာပါအလားတူပဲအစိုးရတက်တဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်နေတယ်ရခိုင်မြောက်ပိုင်းကရတေတောင်ပုံနှကြောင်ကြောက်တော်မြောက်ဦးနဲ့မင်းသားမြို့နယ်တွေမှာလည်းပြီးတဲ့2019အပီလကလေးကညမထွက်ရအမင်းပုံမှန်တလေးလေးထုတ်ပြန်ထားတာဖြစ်ပါတယ်